ပြည်ထောင်နိုင်ငံမှာတနင်္ဂနွေနေ့ကကျင်းပတဲ့ပထမကျော်ယူကောက်ပွဲမဲရလဒ်တွေအရလက်ရှိသမ္မတအင်မနျူအယ်မက်ခရွန်နဲ့လက်အဆုံခေါင်းဆောင်မရင်းလီပန်တို့ဒီဧပြီလ24ရက်နေ့ကြာလို့ရှိရင်ကျင်းပမယ့်ဒုတိယကျော်ယူကောက်ပွဲမှာထပ်ပြီးတော့ပြန်ဆင်ရမှာဖြစ်ပါတယ်။မဲစုစုပေါင်း90ရာခိုင်နှုန်းရည်တွက်ပြီးတဲ့အချိန်မှာမက်ခရွန်ကမဲ28ရာခိုင်နှုန်းရရှိထားပြီးတော့လီပန်က24ရာခိုင်နှုန်းရရှိပါတယ်။ပါရီမြို့ကချို့မဲုံတွေမှာနေ့လည်ခင်းရောက်ချိန်မဲပီးဖို့လမ်းရှည်ကြီးတွေမှာတန်းစီတည်ကြသူတွေရှိခဲ့တဲ့ချိန်ထဲမှာပဲတရားရည်ရာသီဥတုကိုခန်းစားနေကြတဲ့ပါရီမြို့သူမြို့သားတွေကလည်းအများပြရှိခဲ့ပါတယ်။မဲယုံပိတ်ချိန်မှာတော့မဲပေးသူရည်တွက်ဟာအကဲခတ်တွေစိုးရင်ခဲ့ကြသလောက်မနေဘဲနဲ့မဲပေးခွင့်ရှိသူရဲ့85ရာခိုင်နှုန်းဝန်းကျင်ထိရှိခဲ့ပါတယ်။နိုင်ငံရွှေပြောင်းချေချသူတွေကိုမလိုလားသလို EU ဥရောပသမဂ္ဂကလည်းဝေဖန်နေတဲ့ Marine Le Pen ကယူကောက်ပွဲမဲဆွဲစဉ်မှာအဲ့ဒီအမြင်တွေကိုသိရှိတမ်းမတင်မနဲ့ပြည်သက်လူမျိုးတွေရဲ့နေရေးစားရေးအခြေအနေတိုးတက်အောင်လုပ်ပေးမယ်ဆိုတဲ့မဲဆွဲစည်းရုံးမှုတွေလုပ်ခဲ့တာကြောင့်ယူကောက်ပွဲအကျိုးစစ်တမ်းတွေထဲမှာသူ့ပေါ်ထောက်ခံမှုတွေတဟုန်တူတက်လာခဲ့ပါတယ်။ယူကရိန်းစစ်ပွဲကြောင့်အလုပ်တွေတိတ်များနေတယ်လို့ဆိုရဲသမ္မတမက်ခရွန်ကတော့ပထမကျော့ယူကောက်ပွဲမတိုင်ခင်မဲဆွဲစည်းရုံးပွဲကြီးတစ်ခုသာလုပ်နိုင်ခဲ့တယ်လို့တခြားကုစည်လောင်းနေတဲ့မင်းနှချင်းဆိုင်အခြေတင်စကီလူပွဲတွေမှလည်းမပါဝင်နိုင်ခဲ့ပါဘူး။အဲဒါကြောင့်လည်းသူ့ပေါ်မှာထောက်ခံမင်းနေခဲ့တယ်လို့နိုင်ငံရေးလေးလာသူတွေကသုံးသပ်ကြပါတယ်။